အမေရိကန်အစိုးရအသုံးစည်းအတွက်ချေးယူနိုင်မဲ့ငွေပမာဏကန့်သတ်ချက်ကို2025ခုနှစ်အစောပိုင်းအထိဆိုင်းငံ့ထားဖို့အတွက်ဥပဒေပြုရေးကိစ္စကိုအောက်လွှတ်တော်မှာဗိုလ်တုနှင့်ညနေပိုင်းမဲခွဲဆုံးဖြတ်ကြပါမယ်။ဒီမိုကရက်တစ်အစိုးရနဲ့ရီပါဘလီကန်ဦးဆောင်တဲ့လွှတ်တော်ကြားနိုင်ငံရေးအရာအကျင့်နဲ့သဘောထားကွဲလွဲမှုဖြစ်ခဲ့တဲ့အစိုးရအကျွေးယူခွင့်ကန့်သတ်ချက်သဘောတူညီမှုဟာအစိုးရအသုံးစည်းပြန့်လတ်ပြီးတော့ပြန်ဆက်ရမယ့်ချင်းငွေတွေပြန်မဆက်နိုင်တာမျိုးကိုရှောင်ရှားနိုင်ဖို့၅ရက်ပဲလိုတော့ချိန်မှာပဲမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အဲ့ဒီမှာအစိုးရရဲ့လက်ရှိဒေါ်လာ 31.4 ထရီလီယံကျွေးမီဆိုင်းငံ့ထားမှုလုံဆောင်ချက်ကိုအတည်ပြုနိုင်ပွဲရှိပါတယ်။ကျွေးမီဆိုင်းငံ့မှုကို Republican အမတ်အနည်းဆုံး150ကထောက်ခံလိမ့်မယ်လို့မျှော်လင့်ထားကြောင်းအောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy ကပြောကြားထားပါတယ်။တစ်ဖက်မှာလည်းဒီကိန်းဂဏန်းကမရေမရာဖြစ်နေပြီးလက်ရာဇွန် Republican အများစုကနှစ်ဖက်စည်းစပ်ညှိနှိုင်းတုံးကဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ကိုလိုင်လျောအလျှော့ပေးလိုက်တယ်ဆိုပြီးမက်ကာသီကိုတိုက်ခိုက်နေကြတာပါဒီဥပဒေချမ်းကိုကြုံမှုသမျှထဲမှာရှေးရိုးအဆန်ဆုံးသဘောတူညီချက်လို့မက်ကာသီကတော့ကာကွယ်ပြောဆိုထားပါတယ်ရှေးရိုးဆွဲဝါဒီတွေကအစိုးရရဲ့အနာဂတ်အသုံးချက်ကိုလုံလုံလောက်လောက်ဖြတ်တောက်ထားတာမရှိဘူးလို့ဝေဖန်နေကြပြီးတိုးတက်တဲ့ဒီမိုကရက်တချို့ကတော့ဒီသဘောတူညီချက်ကအသုံးစရိတ်တွေကိုအလွန်အကျွံဖြတ်တောက်ထားတာလို့ရှုမြင်နေကြပါတယ်ခင်ဗျာ